ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာဒီမနေ့ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတွာလာဖို့ခက်ခဲတဲ့ခြေရွာကစစ်ဆောင်တွေအတွက်ရိခအခက်ခဲရှိနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစော်ပါ။အစိုးရတပ်မတော်နဲ့ NCA အပြည့်အစုံချုပ်ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တပ်ဖွဲ့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေဟာကြောင်မဲမြို့နယ်အတွင်းမှာဒီကနေ့မနေ့ပိုင်းထိဆက်လက်ဖြစ်ပွားနေပြီးတင်းရှောင်သူတွေလည်းတိုးမြင့်လာနေပါတဲ့။ပြီးခဲ့တဲ့ရက်တွေကတော့စစ်ဆောင်တထောင်ကျော်လောက်ရှိနေပြီးအချို့ကျေးရွာတွေဟာတွာလာဖို့မလွယ်ကူတာကြောင့်ရိခအခက်ခဲရှိနေကြောင်းကြောင်မဲမြို့နယ်နန်းခုံပရာဟိတအဖွဲ့ကဦးဆိုင်ပူကပြောပါတယ
်။ဆက်ပွဲတော့ထပ်ဖြစ်နေတယ်ဒီတပ်မော်ပြီးကူလာဟောတဲ့ဒီပူပူရဘာကျေးကြဖြစ်နေတယ်။တပ်မော်ပြီးလူဟာလူတွေကဒီနတ်မခုံခုံကြောင်းမှာတိုက်တော့နေနေကြတယ်။အဲအဝင်းကတော့ရှိနေတယ်လား။အဲတပ်မော်ပြီးလူဟာလူတွေအခက်ခဲတော့ဒီပုံပေါ်လာနေတဲ့ဒုက္ခတွေကတော့နည်းနည်းအဆင်ပြေပါတယ်အခုကျွန်တော်တို့ဟိုနည်းနည်းခက်ခဲတဲ့တောင်ထိပ်နဲ့နတ်မရင်းတော့တော်လို့ရမလားမရတော့ပါနော်တောင်ထိပ်မှာဟိုအလူကြီး6ပါးရှိတယ်ပေါ့နော်အခုခက်တာကတောင်ထိပ်ရဲ့နတ်မရင်းရဲ့300ပါးအဲ့ဒါလေးမှာ300ရှိတယ်အဲတောင်ထိပ်ကတော့နည်းနည်းခဲရင်းမထင်ဘူးသူကဟိုစားနပ်ရိတ်ချတာမှခက်ခဲကျင်းတယ်သူက
ပုံကိုနားဆောင်ခံခဲ့တောင်ထိပ်နဲ့နမ်းမြင့်ကျေးရွာတွေမှာစစ်ဆောင်တထောင်ကျော်လောက်ရှိနေပြီးအချို့ရွာတွေကပုံကိုဖုန်ကြီးကျောင်းကိုလာရောက်ပူးပေါင်းခိုလုံနေကြကြောင်းနဲ့တောင်ထိပ်နဲ့နမ်းမြင့်ရွာတွေဘက်ကတော့လာရောက်ဖို့ခက်ခဲနေတယ်လို့ပြောပါတယ်။မနေ့ကတော့တမရော်ကရဟတ်ရင်နဲ့တိုက်ခိုက်တာတွေရှိကြောင်းနဲ့ဒေသခံတွေကပြောပါတယ်။တမ်ရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့တမ်ရော်စခန်းတွေကို RCSS ကလာရောက်တိုက်ခိုက်ခဲ့ကြောင်းအခုလိုပြောပါတယ
်မနေ့ကမနေ့ဆယ်နာရီခွဲလောက်မှာကျွန်တော်တပ်ဌာနချုပ်တခုကို RCSS ကအရဲဝတ်ဆင်ထားတဲ့ဆယ်ယောက်လောက်ကလာပြီးနောက်ချက်ပြစ်ခတ်တာရှိတယ်ထိခိုက်ဒဏ်ရာရှိမှုမရှိဘူးပြင်ကြောင်မဲနဲ့နောင်ပိန်လမ်းခွဲကြပြည်တော်လူလမ်းမကြီးပေါ်မှာလမ်းလုံးကြီးဆောင်ရွက်နေတဲ့အဖွဲ့ကိုစခန်းပါရွာနားလေးရနေပေါ်ကြကျွန်တော် RCSS နှစ်ဖွဲ့အင်္ဂါနဲ့ခဲတော့ရှိမယ်လက်နဲ့ငယ်နဲ့လာဖြစ်တယ်အပြင်ရသူတို့မြောက်ဖက်ကိုပြန်ဆုတ်သွားတယ်အဲဒီမှာလည်းထိခိုက်မှုမရှိပါဘူးပြီးရင်တော့ဟိုဘက်ပုံဘူးတောင်ကြီးဘက်မှာတော့အာမနေ့9နာရီခွဲလောက်ကပုံဘူးစကန်းရဲ့အရှိတမီတာ9လောက်မှာနေရာမှာသူတို့ဖိဖိတိုက်ပွဲဖြစ်ပွားခဲ့ပါတယ
် RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးအောင်ခေကတော့ RCSS ကစတင်တိုက်ခိုက်တာမရှိကြောင်းနဲ့လက်ရှိအခြေအနေမှာတိုက်ပွဲတွေဟာဆက်လက်ပြင်းထန်လာဖို့ရှိကြောင်းသုံးသပ်ထားပါတယ်
เนี่ยอดีตเอเซเซกาตัดပြီးတော့ဝင်ตัดတယ်လည်းမဟုတ်ဘူးပြီးတော့ short short ခံတိုက်နေတယ်လည်းမဟုတ်ဘူးตัดနိုင်တလောက်တော့ช่องช้าပြီးတယ်နောက်ဆုံးช่องช้าလို့မရတဲ့နေရာမျိုးじゃတော့ပြန်ခုခံတက်ခဲ့ရတယ်ဒီနေ့တက်ဖို့ရှင်နေကဆက်လက်ပြီးတော့ပြင်ထန်နေတော့မယ်ဒီသမတော်ဘက်ကလည်းအဖက်ဖက်မှာအင်အားတွေထပ်ပြီးနေတယ်เนาะအင်းလောလောဆယ်တက်ဖို့အလားလာတော့အရှင်အရှင်နည်းနည်းချက်တဲ့အမယ်လိုပဲခံမှန်လို့ရတော့ဘနော
်အစိုးရတမရော်ဘက်ကတော့ RCSS တပ်ဖွဲ့တွေဟာ bilateral call နှစ်ဖက်ပြည်အစာချုပ်ကိုချိုးဖောက်ပြီးရှမ်းပြည်နယ်တောင်ပိုင်းဘက်ကနေမြောက်ပိုင်းကိုနယ်ကျော်လှုပ်ရှားတာဖြစ်ကြောင်းပြောဆိုထားတယ်လို့ RCSS ဘက်ကလည်းသူတို့တပ်ဖွဲ့တွေရဲ့လှုပ်ရှားမှုနဲ့ပတ်သက်ပြီးနယ်မြေတတ်မှတ်တာမရှိကြောင်းပြောဆိုတာတွေရှိနေပါတယ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အတွင်းရေးမှုအဖွဲ့ဝင်တိုင်းကျော်ညွန့်ကတော့ခုလိုတိုက်ပွဲဖြစ်ပွားတာဟာ JMC ကပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီရဲ့ရန်ကြရားတွေအားနေတာကြောင့်လို့သုံးသပ်ပါတယ်။ COVID ကရောဂါဖြစ်ပွားနေချိန်မှာတိုက်ပွဲတွေလုံးဝမဖြစ်သင့်ကြောင်းနဲ့အစိုးရအနေနဲ့တိုက်ပွဲတွေရပ်ဆိုင်းရေးအတွက်ဝင်ရောက်ထိန်းသိမ်းသင့်ကြောင်းလည်းဆက်လက်ပြောဆိုပါတယ်။င
ြိမ်းချမ်းရေးကတော့ညီလာခံလုပ်ပြီးခဏရပ်ထားတာပဲ။အဲ့တော့နောက်အစိုးရတကူတက်ဝင်လာမချင်းကဒီကြားထဲမှာဘာမှလည်းဖြစ်မှာမဟုတ်အစိုးရလည်းစိတ်ဝင်စားပါလို့လောလောဆယ်အခုကဒီရွေးကောက်ပွဲတော့ပဲစိတ်ဝင်စားနေတာနိအဲ့နောက်အစိုးရဖြစ်ရေးပေါ့ဗျာတခြားလေကလည်းဒီဟိုပြန်ပြီးအစိုးရဖြစ်ပြီးပေါ့ဗျာအဲ့ဒါဒီပဲလုံးပန်းနေတဲ့ချိန်ဆိုတော့တကယ်တမ်းဘာပဲဖြစ်ဖြစ်ဟိုရွေးကောက်ပွဲလုံးပန်းတာပဲလက်ရှိအစိုးရမှာတာဝန်ရှိတာပဲဒါကတော့ဟိုပြောတင်တယ်လို့မြင်တယ်ဒါထိန်းချောင်းတင်တယ်လို့မြင်တယ်ကွာ
ရက်ဘက်လူမှုအဖွဲ့အစည်းတွေကတော့စစ်ရှောင်တွေဟာမိမိတို့အိုးအိမ်တွေကိုစွန့်ခွာပြီးဒုက္ခသည်စခန်းတွေမှာစုပေါင်းနေထိုင်ရတာကြောင့်ရောဂါကူးစက်ပြန့်ပွားမှာလက်ရှိတိုက်ပွဲတွေကငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့လာမယ့်ရွေးကောက်ပွဲကိုထိခိုက်မှာစရတွေကိုစိုးရိမ်ကြောင်းသဘောထားထုတ်ပြန်တာတွေရှိနေပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာပါ။